Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်နိုဝင်ဘာလ19ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့သတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှဖြစ်ပါတယ်ခင်ဗျာအသားခုတ်တဲ့ဓမ္မတွေအပါဝင်တနက်ပါကန်ဆောင်ထားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ကဂျူးအစ္စရေးမှာရှိတဲ့ဂျူးဖျားရှစ်ခုကျောင်းကိုဝင်ရောက်တိုက်ခတ်ရမှာလူ9ဦးသေဆုံးသွားပြီးတော့9ဦးဒဏ်ရာရရှိသွားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်နိုင်ငံဟာရုရှားကိုနှိမ့်ချဆက်ဆံအောင်ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်မြန်မာအတိုက်ခံကောင်းဆောင်တောင်အောင်ဆန်းစုကြည်သမ္မတရာထူးမရအောင်ကန့်တတ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကို2015မှာကျင်းပမဲ့ရွေးကောက်ပွဲပြီးမှပြည်ပြင်ပြင်ဆင်နိုင်မယ်လို့ကလွတ်တော်နိုင်ကသူရဦးရှိမင်းကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နဲ့အတူတင်ပြပေးမှဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
Tragically this is not the first loss of life that we have seen in recent months.
ဒါတော့ဂျေရုရှလင်ကဖျားဝတ်ပြုကြောင်းတိုက်ခိုက်ခံမှုနဲ့ပတ်သက်ပြီးသမ္မတဘရက်အိုဘားမားကပြောသွားတာပါဒီအကြောင်းပြင်လူငယ်တွေကိုပြုစုပျိုးထောင်ပေးဖို့ကုလသမဂ္ဂလူ့ရေရမုံငွေအဖွဲ့ကအကြံပြုလိုက်တာအလို့သတင်းတော့ကူပါကြီးအသက်ခံမှုဘော့ဂွင်းဆင်းစစ်ဆေးစုံစမ်းမှုတွေအဆုံးသတ်တော့မှာနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်ဖြစ်တဲ့တရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာပါခင်ဗျာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အသားခုတ်တဲ့ဓမ္မတချောင်းအပါဝင်ဓာရီနဲ့တနတ်တလက်ကိုကန်ဆောင်ထားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ဟာဂျေရုရှလင်မြို့မှာရှိတဲ့ဂျူးဖျားရှိခိုးကျောင်းတစ်ခုအတွင်းကိုအင်္ဂါနေ့မနေ့ပိုင်းကဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့ရမှာဖြစ်ဝိပြုဆူတောင်းနေကြသူ၅ဦးသေဆုံးသွားခဲ့ပြီးနောက်ပိုင်းမှာတော့တိုက်ခိုက်သူတွေကိုရဲကပစ်တတ်လိုက်ပါတယ်ဂျေရုရှလင်မှာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးသွေးစွန်းတဲ့တိုက်ခိုက်မှုဖြစ်ပြီးအခင်းဖြစ်ပွားတဲ့နေရာဟာအနောက်နိုင်ငံတွေကနေပြောင်းရွှေ့လာတဲ့အဆုံးရောက်အတော်တက်ဘာသာဝင်နေထိုင်တဲ့နေရာလေးဖြစ်ပါတယ်တည်ဆုံသွားသူတွေကအစ္စရေးလူမျိုးတွေဖြစ်ပြီးတော့နိုင်ငံတစ်ခုရဲ့နိုင်ငံသားတွေဖြစ်ခံယူထားကြတဲ့သူတွေဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်၃ယောက်ဟာအမေရိကန်နိုင်ငံသားဖြစ်ခံယူထားကြသူဖြစ်ပြီးတော့တဦးကတော့ဗြိတိသျှနိုင်ငံသားဖြစ်ပါတယ်တည်ဆုံသူတွေဟာဂျူးဘာသာရေးတရားဟောဆရာတွေဖြစ်ကြတယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်တိုက်ခိုက်မှုအတွင်းမှာကနေဒါနိုင်ငံသားတဦးပါဝင်9ဦးဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်ဂျေရုရှလင်နဲ့ဂါဇာအနောက်ဘက်ချမ်းနေရာတွေကပြီးခဲ့တဲ့လကစပြီးတော့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားနေရမှာဒဇတဲ့ဒဇပိုးပြီးတော့ပြင်းထန်လာနေတာပါပါလက်စတိုင်းခေါင်းဆောင်ဖြစ်တဲ့သမ္မတမိုဟာမက်အဘတ်စ်ကတော့တိုက်ခတ်မှုကိုရှုံချပြောဆိုလိုက်ပါတယ်အစ္စရေးဝန်ကြီးဘန်ဂျမင်နေတန်ယာဟုကတော့ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့လက်တုံပြန်ရလိမ့်မယ်လို့ပြောဆိုလိုက်ပြီးတိုက်ခတ်သူ2ဦးရဲ့အိမ်တွေကိုဖျက်ဆီးပစ်ဖို့နဲ့အကြမ်းဖက်မှုရဲ့နောက်ွယ်မှာပါဝင်ပတ်သက်နေသူတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးပစ်ဖို့အတွက်ရဲတပ်ဖွဲ့ကိုအမိန့်ပေးလိုက်တယ်လို့သိရပါတယ်ခင်ဗျာ
UAE ကို RS ဆော်ပွားများနိုင်ငံကနေဒီအကြမ်းဖက်အဖွဲ့အစည်းစင်းမှာထင်ရှားတဲ့ American Muslim အုပ်စုနှစ်စုကိုအကြမ်းဖက်အုပ်စုတွေအဖြစ်သတ်မှတ်ထားတာကို American နိုင်ငံသားကြီးဌာနကမယူဆကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်တနင်္လာနေ့က UAE ကနေစီးရင်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒီ American တာဝန်ရှိသူတွေအနေနဲ့လေ့လာစုံစမ်းနေတယ်လို့လည်း American နိုင်ငံသားကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကအင်္ဂါနေ့မှာပြောပါတယ် UAE ဟာဒီ UAE ဟာဒီ Washington အခြေစိုက် CAIR လို့ခေါ်တဲ့ American Islamic ဆက်ဆံရေး Muslim American အဖွဲ့အစည်းတို့ကို Al-Qaeda, IS စသွေးကြ Boko Haram စတဲ့အကြမ်းဖက်လှုပ်ရှားတဲ့အဖွဲ့အစည်း80ကျော်ရဲ့စီးရင်ထဲမှာထည့်သွင်းဖော်ပြခဲ့တာဖြစ်ပါတယ်ရှင
်။ Russia သမ္မတ Vladimir Putin ဟာ Australia နိုင်ငံမှာကျင်းပတဲ့ G20 အစည်းအဝေးမှာသူ့ဘော ACAC ဆက်ဆံတာကိုခံခဲ့ရပြီးတဲ့နောက်ဂျပန်အတွင်းမှာပဲအမေရိကန်နိုင်ငံဟာရုရှားကိုနှိမ်ချဆက်ဆံအောင်ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်။ရုရှားဟာယူကရိန်းနိုင်ငံအပေါ်စီးအရဖိအားပေးမှုတွေတိုးလှုပ်လာနေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေလည်းထွက်ပေါ်နေတာပါ။အင်ကာနေမော်စကိုမြို့တော်မှာသူ့ကိုထောက်ခံသူတွေနဲ့ရုတ်တံကနေတွေ့ဆုံခဲ့ရမှာအမေရိကန်ပြည်ထောင်စုကရုရှားကိုအရှက်ရစေအောင်ကြိုးပမ်းနေတာလားဆိုပြီးတော့မေးခွန်းထုတ်ခဲ့ကြပြီးမစ္စတာပူတင်ကအမေရိကန်ပြည်ထောင်စုဟာကျုပ်တို့ကိုချုပ်ချယ်ဖို့ကြိုးစားနေတယ် သူတို့ရဲ့ပြဿနာတွေကိုကျုပ်တို့ရဲ့စိတ်နဲ့ဖြေရှင်းဖို့လုပ်နေတယ်သူတို့ရဲ့ထိန်းချုပ်မှုအောက်ကိုရောက်အောင်ဆွဲသွင်းနေတယ်ဆိုပြီးတော့ဖြေကြားပြောဆိုလိုက်ပါတယ်ရုရှားကိုဘယ်သူကမှသူတို့ရဲ့လက်အောက်ခံဖြစ်အောင်လုပ်လို့မရဘူးဆိုပြီးတော့လည်းမစ္စတာပူတင်ကပြောပါတယ်နေတိုးမဟာမိတ်အဖွဲ့ရဲ့အတွင်းမှူးချုပ်ဂျန်စတိုလန်ဘတ်ကတော့ရုရှားအစိုးရဟာသူ့ရဲ့တပ်တွေကိုယူကရိန်းနိုင်ငံအတွင်းနဲ့ယူကရိန်းနယ်စပ်တစ်လျှောက်မှာအကြီးအကျယ်တိုးမြှင့်ပြီးတော့ချထားနေတယ်လို့အင်ဂါနိစောစောပိုင်းကပြောဆိုလိုက်ပါတယ်တပ်ဖွဲ့ဝင်တွေနဲ့အတူခင်မီလက်နယ်ကြီးတွေစစ်ပစ္စည်းကိရိယာတွေလည်းပါဝင်တယ်လို့ဆိုပါတယ်ရုရှားအစိုးရအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ပြီးတော့ရုပ်သိမ်းပြီးယူကရိန်းမှာဖြစ်ပွားနေတဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြစ်အောင်အကူအညီပေးတင်တယ်လို့နေတိုးရဲ့အတွင်းမှူးချုပ်ကဘရက်ဆဲလ်မြို့မှာပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာကမ္ဘာ့အင်အားကြီး၅နိုင်ငံအုပ်စုအနေနဲ့အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီမှုရရှိမယ်လို့မျှော်လင့်ကြောင်းပြောလိုက်ပါတယ်ဒါပေမဲ့ကျော်တီဟော့ဂိန်းထုတ်ခဲ့ခြင်းတော့မရှိပါဘူး။အီရန်ကဆွေးနွေးသူတွေနဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီတို့ပါဝင်တဲ့ P5+1 အုပ်စုဟာဗီယက်နာမ်မှာအင်ကာနီကထပ်မံတွေ့ဆုံခဲ့ကြပါဗျ။ဒီနောက်ဆုံးကတ်သက်ရက်ဖြစ်တဲ့နိုဝင်ဘာလ24ရက်နေ့မတိုင်မီသတင်းတပတ်တောင်မလို့တော့ပါဘူး။ဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့အတူသတင်းတောက်တွေကိုဝန်ကြီးကယ်ရီတွေ့ဆုံရမှာဒီသတင်းပတ်အတွင်းဆွေးနွေးမှုတွေဟာအရေးကြီးတယ်လို့သူကပြောဆိုခဲ့ပါတယ်။ဒီတော့တွင်မှာပဲအီရန်နိုင်ငံသား၏ဝင်ကြီးဂျာဗက်ဇာရစ်ကဒီသဘောတူညီမှုမှာရရှိနိုင်ဖို့ဖြစ်နိုင်ခြေရှိပြီးတော့အီရန်အပေါ်လွန်ကဲတဲ့တောင်းဆိုမှုတွေကိုနိုင်ငံတကာကဒီလွန်ကဲတဲ့တောင်းဆိုမှုတွေမပြုလုပ်ဖို့လဲသူကပြောသွားပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ယူအမေရိကန်တမ်းမြန်မာပိုင်းစီစဉ်ကဗိုလ်ရဟူးနေနန်းခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတမရရာထူးရပိုင်ခွင့်မရှိအောင်ကန့်သက်ထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကို2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲပြီးမှသာပြင်ဆင်နိုင်မှာဖြစ်တဲ့အကြောင်းပြည်ထောင်စုလွှတ်တော်နိုင်ကဖြစ်တဲ့သူရဥရှိမတ်ကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဒီလိုအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်သူ့ဆန္ဒကိုခံယူရမယ်ပြည်သူ့ဆန္ဒခံယူပွဲကို2015ခုနှစ်မေလအတွင်းမှာပြုလုပ်ပြီးထွက်ပေါ်လာတဲ့ပြည်သူလူထုရဲ့ဆန္ဒအတိုင်း2015ခုနှစ်ရွေးချယ်တင်မြှောက်ပွဲအပြီးပြည်ထောင်စုလွှတ်တော်ပြန်လည်ကျင်းပတဲ့အခါမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းတဲ့အတိုင်းပြဋ္ဌာန်းချက်တွေကိုအတည်ပြုမှာဖြစ်တယ်လို့သူရဦးရှိမန်းကပြောဆိုလိုက်ပါတယ်။ဘာကြောင့်လွှတ်တော်အသစ်ခေါ်ယူရတဲ့အထိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့စောင့်ကြရလိမ့်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောကြားသွားတာမျိုးမရှိပါဘူး။လောလောဆယ်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီကတင်ပြခဲ့တဲ့အစီရင်ခံစာကိုဒီလ20တိခါမှာခင်ဗျာဒီလ23ရက်နေ့ကနေ25ရက်နေ့ထိပြည်ထောင်စုလွှတ်တော်မှာဆွေးနွေးဖို့ရှိနေပါတယ်ရရှိလာတဲ့ဆွေးနွေးချက်တွေကိုနောက်တစ်ချိန်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကနေအတည်ပြုရမှာဖြစ်ပါတယ်အတည်ပြုခဲ့ပြီးလို့ရှိရင်တော့ဥပဒေမူကြမ်းကို2015ခုနှစ်မေလလောက်မှာလူမှုဆန္ဒခိုင်ဝဲကျင်းပပြီးတော့ထပ်မံအတည်ပြုအောင်မှာဖြစ်တယ်လို့ဆိုပါတယ်အဓိကအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံရေးရဲ့အဓိကကျတဲ့အခင်းကျင်းတစ်ခုဖြစ်တဲ့အတွက်မပြင်းစင်မဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုပေါ်မှာလည်းသက်ရောက်မှုရှိနိုင်တယ်လို့တခြားအထွေထွေတည်ငြိမ်မှုတွေနိုင်ငံတကာဆက်ဆံရေးအခြေအနေတွေပေါ်မှာလည်းအများကြီးသက်ရောက်မှုရှိနိုင်တယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်ရှိလွှတ်တော်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကထားပြီးတော့တိုက်တွန်းနေပြီးစစ်တပ်ကတင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကတော့မပြင်ဆင်လိုကြပဲရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်တပ်ရဲ့ကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုမရခဲ့ရင်ပြင်ဆင်နိုင်မယ့်အခြေအနေမျိုးမရှိဘူးလို့သိရပါတယ်ခင်ဗျာ
အငင်းပွားစရာဖြစ်နေတဲ့အခုမြင့်တင်မှုကိစ္စကိုခိတရက်ဆိုင်ထားဖို့နဲ့ရေကောက်ပွဲအမြန်ဆုံးကျင်းပဖို့ဂျပန်ဝန်ကြီးချုပ်ကဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိုက်တွန်းလိုက်ပါတယ်။လွှတ်တော်ကိုဒီတစ်ပတ်အတွင်းဖျက်သိမ်းပြီးတော့ရွေးကောက်ပွဲကိုနှစ်နှစ်ဆော့ပြီးနောက်လာမှကျင်းပဖို့ရှိတယ်လို့အင်ကာနီကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကပြောသွားပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့အတိအကျမသိရသေးပေမဲ့ဒီဇင်ဘာလလယ်ပိုင်းမှာကျင်းပမယ်လို့မျှော်လင့်ကြောင်းဂျပန်သတင်းမီဒီယာတွေကပြောပါတယ်ရှင
်။လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားနိုင်ငံကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ် တရားရုံးကိုပို့တင်မပို့တင်တာကိုဆုံးဖြတ်ဖို့ကုလသမဂ္ဂကမကြခင်မှာဆုံးဖြတ်ဖို့ရှိနေပါတယ်။လက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်တရားကော်မတီမှာလူ့အခွင့်အရေးကိစ္စကိုဦးစားပေးဆွေးနွေးနေတာဖြစ်ပြီးတော့မြောက်ကိုရီးယားနဲ့ပတ်သက်လို့ဥပဒေကဲ့သို့မဖြစ်မနေနိုင်လိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်မျိုးအလွယ်တကူချမှတ်ဖို့ရရှိနေတယ်လို့ဆိုပါတယ်။အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုဂျပန်နဲ့ဥရောပသမ္မတတို့ကဖေဖော်ဝါရီလမှာပြုစုတဲ့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံရေးဆွဲထားတာဖြစ်ပြီးတော့အဲ့ဒီအစီရင်ခံစာထဲမှာမြောက်ကိုရီးယားနိုင်ငံအတွင်းဆယ်စုနှစ်ကြာဖြစ်ခဲ့တဲ့သူအေးတဲ့တပ်ဖြတ်မှုအပါအဝင်ညှဉ်းပန်းနှိပ်စက်တာတွေအဓမ္မကျင့်တာအစုလိုက်အပြုံလိုက်အစာငတ်ထားမှုတွေကိုဖော်ပြထားတယ်လို့ဆိုပါတယ်ဒီလိုကျူးလွန်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကို ICC ရာဇဝတ်တရားရုံးကိုပို့တင်နေဆိုပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကတောင်းဆိုထားပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. Noemala Sekwe ni nao song ya, Myanmar nae naingan ka tharin ni ko Ku Samuwin nae Mae Engine nai no ka chin ya pe kae ja ra phit par de khmyar. Aku prathama u so naingan ka tharin saung ma da pok ko ayin song tit set pe ba me. Jerusalem ma shi de Jew ro wet pi ja de phaya chang ko Inga ni ga ye ye set set tat khai mu bo American Tamara Barack Obama ga shon cha lai par de. London myo ma yauk ni de American naingan ja ye wunji John Kerry ga le di phit ya bo Palestine khong saung ni a ni ne pit tin shou cha bu ne a shi a le lai bai ma lam man yauk se bu lo at de khong saung mu ko pya bu tai twan lai par de. VOA tharin taw air person people tha de tharin ko dollar la tan ga tin pya pi ma ba.
Jerusalem shi Jew phaya chang ma အင်္ဂါနေ့မနေ့ကင်းကဝတ်ပြုနေသူတွေကိုအသားခုတ်ဓမ္မတလက်နဲ့သနတ်တလက်ဂင်ထားတဲ့ပါလက်စတိုင်းသား2ဦးလို့ယူဆရသူ2ဦးတိုက်ခတ်ခဲ့လို့အမေရိကန်နိုင်ငံသားအပါအဝင်ဝတ်ပြုနေသူ4ဦးတေဆုံးခဲ့တာဖြစ်ပါတယ်ခုလိုရစ်ဆက်စွာတပ်ဖြတ်မှုနဲ့ပတ်သက်လို့သမ္မတဥပမာကအင်္ဂါနေ့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးဒီလိုတိုက်ခိုက်မှုတွေကျူးလွန်တာကိုဘယ်လိုမှလက်မခံနိုင်ဘူးလို့ခုလိုပြောခဲ့ပါတယ
် Tragically this is not the first loss of life.
ဝမ်းနဲ့ချီခွဲစရာကောင်းတာကဒီလိုဖြစ်တာဟာမကြသေးတဲ့လတွေအတွင်းပထမဆုံးအခြေမဟုတ်ပါဘူး။အစ္စရေးနိုင်ငံသားတွေအများပြားတည်ခဲ့ရသလိုပါလက်စတိုင်းသားတွေလည်းအလားတူပါပဲ။ဒီလိုခက်ခဲတဲ့အခြေမျိုးမှာတင်းမာမှုတွေလျှော့ချပြီးအကြမ်းဖက်မှုကိုပယ်ချဖို့ပါလက်စတိုင်းရောအစ္စရေးခေါင်းဆောင်တွေပါအတူလက်တွဲလှုပ်ဆောင်ကြရမှာပါ။ဒါကိုလက်တွေ့ဖြစ်မြောက်အောင်ပါဝင်ပတ်သက်နေတဲ့အုပ်စုအလုံးကိုအမေရိကန်ပြည်ထောင်စုကကူညီဖို့အစဉ်သင့်ရှိပါတယ်။ဆိုရလာတဲ့လူသက်မှုတွေကျူးလွန်နေသူတွေကိုလည်းဝိုင်းကျင်ကြရမှာဖြစ်ပါတယ
်ဒီတော်တွင်လန်ဒန်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကလည်းခုလိုဝတ်ပြုနေသူတွေကိုတိုက်ခိုက်တဲ့လူရဟာအဓိပ္ပာယ်မြေပြီးရက်စက်ကြမ်းကြုတ်တဲ့လူသက်မှုဖြစ်တယ်လို့ပြစ်တင်ရှုံချလိုက်ပြီးမကြသေးမီကတိုက်ခိုက်မှုတွေဖြစ်စေခဲ့တဲ့သွေးထိုးရန်စမှုတွေအဆုံးသတ်ရေးတွေပါလက်စတိုင်းခေါင်းဆောင်တွေအနေနဲ့လှုပ်ဆောင်မှုတာဝန်ရှိတယ်လို့ခုလိုပြောလိုက်ပါတယ
် The Palestinian leadership must condemn this
မနက်တန်းကောင်းဆောင်မင်းကလည်းဒါကိုပြစ်တင်ရှုံချမှာဖြစ်ပြီးသူတို့ဘာသာစကားကတဆင့်ဒါမှမဟုတ်ရင်တခြားဘာသာစကားကတဆင့်တွေးထိုးတဲ့ပြောဆိုမှုတွေကိုထိန်းချုပ်နိုင်မှုထိရောက်တဲ့ခြေလှမ်းတွေရယူရမှာဖြစ်ပါတယ်။ဒေတာတွင်လမ်းမှန်ကိုရောက်အောင်ဥတီပေးမဲ့ခေါင်းဆောင်မှုကိုပြသဖို့လိုပါတယ
်။အလားတူပဲပါလက်စတိုင်းသမ္မတမမ်ဘုတ်အာဘတ်စ်ကလည်းဘေဘက်ကပဲဖြစ်ဖြစ်အရသားတွေကိုတပ်ဖြတ်မှုနဲ့အကြမ်းဖက်တဲ့တန်တရားကိုပြစ်တင်ရှုံချတဲ့အကြောင်းပါလက်စတိုင်းသတင်းဌာနကကိုးကားဖော်ပြပါတယ်။တိုက်ခိုက်မှုတွေတတိကြီးဖြစ်ပွားခဲ့ပြီးတဲ့နောက်အခုတခါပါလက်စတိုင်းသမ္မတကပထမဦးဆုံးပြစ်တင်ရှုံချလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေဟာအယ်အက်ဆာဘလီကျောင်းကိုမွတ်စလင်တွေတွားရောက်နိုင်ခွင့်ကန့်တတဲ့စီးမင်းတွေကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးကချမှတ်လိုက်မယ်လို့ယူဆတဲ့ပါလက်စတိုင်းသားတွေရဲ့စိုးရိမ်မကင်ဖြစ်မှုနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဒီနေ့ဘက်ကဝန်ကြီးကယ်ရီပါဝင်ဂျော်ဒန်ဘီန်အဗ်ဒူလာနဲ့တွေ့ဆုံစဉ်မစ္စတာနက်တန်ယာဟူးကသူအနေနဲ့စီးမင်းတွေကိုမပြောင်းဘူးလို့ခရီးပေးခဲ့တာလည်းဖြစ်ပါတယ်။အင်္ဂါနေ့ကတိုက်ခိုက်မှုဟာယွန်းစရာကောင်းတဲ့ပြင်ရက်စက်ကြမ်းကြုတ်ပြီးလူသားတွေမှာဒီလိုအပြုတ်မှုမျိုးတွေနေရာမရှိဘူးလို့ဝန်ကြီးကယ်ရီကဝေဖန်လိုက်ပါတယ
်။ The Palestinian leadership must condemn this and they must begin to take serious steps to restrain any kind of incitement that comes. ဘုရားကျောင်းဝင်းတွေမှာ
ဝိပုနေကြတဲ့ဂျူးတွေကိုပါလက်စတိုင်းသားတွေကတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဖျားသခင်ထံမှာလာပြီးတော့ငင်းကြမ်းမှုကိုရှာတဲ့သူတွေကိုဖျားချောင်းဝင်းအတွင်းမှာဓာရီနဲ့ခုတ်ထစ်တက်ဖြတ်ကြတာဟာအကြမ်းဖက်မှုတက်တက်ဖြစ်ပြီးအဓိပ္ပာယ်မဲ့တဲ့ရက်စက်တဲ့လူသက်မှုလည်းဖြစ်ပါတယ်
။လန်ဒန်မှာဥရောပအပြင်အရှေ့လေပိုင်းခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ရောက်ရှိစဉ်အခုလိုဝန်ကြီးကယ်ရီကကောက်ချက်ချပြောကြားခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပွဲနောက်ဆုံးကန့်သတ်ရေးအချိန်မတိုင်မီ ဝင်ဂျီကယ်ရီဟာဗီယက်နမ်ကိုလည်းခီးဆက်မှာဖြစ်ပါလေရှင်
အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်တင်ဆက်ပေးပါမယ်။ဆင်းရဲတဲ့နိုင်ငံတွေအနေနဲ့လူငယ်တွေကိုအလေးပေးပြုစုပြုထောင်ပေးခြင်းအပြင်နိုင်ငံရဲ့ဖွံ့ဖြိုးမှုကြီးကြီးမားမားတိုးတက်လာမှာဖြစ်တယ်လို့ UNFPA ကုလသမဂ္ဂလူ့ရေးရမုံငွေအဖွဲ့ရဲ့ကမ္ဘာလူ့ရေးအခြေပြအစီရင်ခံစာမှာအကြံပေးထားပါတယ်။မြန်မာနိုင်ငံမှာရောလူငယ်တွေအနာဂတ်အတွက်နိုင်ငံအနေနဲ့ဘလို့ရင်းနှီးမြှုပ်နှံမှုတွေလိုအပ်ပါသလဲ။မတ်အင်ဂျင်နိုင်ငံအကြောင်းစုံပြောပြပေးပါပါခင်ဗျာ
။2014ခုနှစ်အတွက်ထုတ်ပြန်တဲ့ဒီအစီရင်ခံစာမှာနိုင်ငံတွေအနေနဲ့လူငယ်တို့ရဲ့ပညာရေးအတတ်ပညာကျွမ်းကျင်ရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအင်းနဲ့အားနဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ထွက်လာမယ့်အကျိုးရလဒ်ဟာအလွန်ကြီးမားလိမ့်မယ်လို့ဖော်ပြထားပါတယ်။ဒီကနေ့ကမ္ဘာမှာရှိနေတဲ့အသက်10နှစ်နဲ့24နှစ်အရွယ်ကြားလူငယ်ဦးရေ 1.8 ဘီလီယံအတွက်သက်ဆိုင်ရာအစိုးရတွေကအလုပ်အကိုင်တွေဖန်တီးပေးမယ်။လုပ်ငန်းကျွမ်းကျင်ရေးအထောက်အကူပေးမယ်ဆိုရင်သူတို့ရဲ့လုပ်အားလစာဝင်ငွေကြောင့်လူဦးရေတန်းရာပေါင်းများစွာရဲ့စည်ရဲမွဲတေမှုကိုပပျောက်စေနိုင်တယ်လို့ UNFPA ကဆိုပါတယ်။ဂျနီဗာအခြေစိုက် UNFPA ညွှန်ကြားရေးမှူး Eleanor Armitage ကလည်းဒီအချက်ဟာ theory သဘောတရားဆိုင်ရာယူဆချက်မဟုတ်ဘူးလို့ပြောပါတယ်။1960ခုနှစ်တုန်းကဆိုရင်အရှေ့အာရှနိုင်ငံအတော်များများဟာလူငယ်တွေအတွက်ရင်းနှီးမြှုပ်နှံမှုကိုအင်းနဲ့အားနဲ့လုပ်ခဲ့ကြတာကြောင့်နိုင်ငံအချို့မှာတိုင်းပြည်ဝင်ငွေရဲ့၄ဆလောက်တိုးလာတယ်လို့ဆိုပါတယ်။ဒါကြောင့်အာဖရိကရဲ့ဆဟာရာအောက်ပိုင်းဒေသတွေအနေနဲ့အရှေ့အာရှကိုနမူနာယူဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဒါအပြင်လူငယ်ဦးရေ 1.8 ဘီလီယံအနည်း10ယောက်မှာ9ယောက်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာနေထိုင်ကြတာဖြစ်ပြီးသူတို့တွေဟာပညာရေးကျန်းမာရေးနဲ့အသက်လုံခြုံရေးစတာတွေမှာအတားအဆီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Eleanor Armitage ကပြောပါတယ်
။ An estimated 120 million young people enter the labor force every year.
ဒီမှာကမ္ဘာကြီးလူငယ်တန်းပြရနေစေဟာလူငယ်ဝင်နေဝင်နေကြတာပါ။ကမ္ဘာပေါ်မှာအလုပ်မလုပ်မဖြစ်တာဟာလေလူငယ်9ယောက်ကျစီမှာ2ယောက်ရှိနေပါလေ။လူငယ်တွေရဲ့စွမ်းပကားကိုအပြည့်အဝအကောင့်ထဲပေါ်ရမှာခွဲခြားဆက်ဆံခံရမှုဝိုင်းပယ်ခံရမှုစသဖြင့်အခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရတာတွေ့ရပါတယ်။အမျိုးသမီးငယ်တွေနဲ့အရွယ်ရောက်စမိန်းကလေးငယ်တွေဟာအမျိုးသားတွေယောက်ျားလေးတွေထက်ဆိုင်ရင်အခွင့်အလမ်းတွေရဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်ကြရပါတယ်။
ဒီနှစ်2014ခုနှစ်အတွက်ကောက်ခံတဲ့သကောင်စင်းအရာအသက်10နှစ်နဲ့24နှစ်အကြားမြန်မာလူငယ်ရဲ့ဥယျာဟာတိုင်းပြည်လူဥယျာရဲ့32ရာခိုင်နှုန်းရှိနေတာပါ။ဒါပေမဲ့လက်ရှိမြန်မာလူငယ်တွေအများဆုံးရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တော့မြန်မာအကြောင်းသူတအုပ်ဖြစ်တဲ့မတ်ငိမ့်ချမ်းမီကအခုလိုပြောပြပါရစေ
။အရေးသေးမမှုရဲ့တင်ရဲကိုလူငယ်တွေသင်ကြားနေရတယ်။ဒီတော့လူငယ်တွေကဘာဖြစ်မှာလဲဆိုတော့လက်တွေ့အလုပ်ဆိုင်နဲ့ပတ်သက်လာလို့ရှိရင်အရေးရှင်းပြသွားတယ်အလုပ်ကင်အလုပ်သမားတွေမဟုတ်တော့ဘဲနဲ့သူတို့ကအရေးသွေးမဖြစ်ရတဲ့ပညာရေးကိုသင်နေသင်ရတဲ့အတွက်ကြောင့်မလို့အလုပ်ကင်ရှာပါရဲ့ပြဿနာစတင်သွားတယ်ပေါ့နောက်တစ်ခုကကျတော့ကျမတို့စီမှာလူငယ်တွေအတွက်ဖန်တီးနိုင်မှုအခွင့်အလမ်းတွေနည်းနေသေးတယ်ဥပမာကျမတို့စီမှာလူငယ်သိပ္ပံပညာရှင်တွေအများကြီးလူသေးတယ်လူငယ်နိုင်ငံရေးသမားကောင်းကြီးတွေအများကြီးလူသေးတယ်လူမျိုးရေးသိပ္ပံပညာရှင်တွေအများကြီးလူတွေအဲ့တော့ကျမတို့ဒီမှာဖန်တီးနိုင်မှုသိပ္ပံပညာရှင်တွေလူငယ်တွေအများကြီးလူပါတယ်ဒီထွက်လဲကျမတို့သိပ္ပံပညာနဲ့ပတ်သက်လို့လည်းအများကြီးကြိုးစားရပါအောင်မရှင
်။ဒါအပြင်မြန်မာနိုင်ငံကလူငယ်အများစုဟာအိမ်နီးချင်းနိုင်ငံတွေမှာရွှေ့ပြောင်းအလုပ်သမားတွေဖြစ်တွားရောက်လုပ်ကင်နေကြရတယ်လို့လည်းထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့ကိုနီဆက်ကြနိုင်ကပြောပါတယ
်။အခုလောလောဆယ်ကျွန်တော်တို့1992မွေးခဲ့တဲ့လူငယ်တွေတော်တော်များများပဲရောက်နေကြလဲဆိုရင်ထိုင်းနဲ့မလေးတို့အင်ဒီးနာချင်းအများသောအားဖြင့်ကိုရီးယားတို့အဲ့လိုကြီးရောက်ဝင်ကြတယ်။တန်းကြီးမှာကျွန်တော်တို့နိုင်ငံမှာအလုံးမရှိဘူးဗျာ။အလုံးမရှိတဲ့အခါကျတော့ဟိုသူတို့တတ်ထားတဲ့ဘွဲရတာတဲ့ဘွဲလေးတွေနဲ့ဒါကျွန်တော်တို့ဟိုအခြားလူငယ်တွေပြောရမလို့ကျွန်တော်ဘွဲတစ်ခုရတာတဲ့လူငယ်တွေဘွဲရပြီးတဲ့အခါမှာလှုပ်ရှားရှေ့ကိုဆက်ဖို့ဟာလမ်းမရှိဘူး။တန်းမြန်မာနိုင်ငံမှာဖြစ်နေတာ။အဲ့တော့ပြည်နာနိုင်ငံမှာရွှေ့ပြောင်းလို့ဒီမှာဖြစ်ကုန်ကြတယ်ဗျာ
။မြန်မာနိုင်ငံမှာ2014ခုနှစ်အတွက်စုစုပေါင်းနိုင်ငံအသုံးစရိတ်မှာပညာရေးအတွက် 5.92 ရာခိုင်နှုန်း၊ကျန်းမာရေးအတွက် 3.38 ရာခိုင်နှုန်းရထားခဲ့တာပါ။ကာကွယ်ရေးအသုံးစရိတ်ကတော့2013ခုနှစ်စရင်အရ12ရာခိုင်နှုန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ကျန်းမာရေးပညာရေးအသုံးစရိတ်တွေဟာအရင်နှအဖစစ်ဆိုးရလက်ထက်ကစရင်တိုးမြင့်ခဲ့ပေမဲ့အိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အလွန်ပဲနှိမ့်ကျနေသေးတာပါ။ UNFPA ရဲ့ကမ္ဘာလူဦးရေအခြေပြအစီရင်ခံစာမှာလည်း လူငယ်တွေရဲ့အလုတ်ကန်စွမ်းရည်နဲ့အသိပညာတွေတိုးတက်လာဖို့အတွက်ယင်းနှိမ့်နယ်မှုတွေကိုနိုင်ငံတွေအနေနဲ့တိုးမြှင့်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်ရှင်
။နိုင်ငံတော်သမ္မတညွှန်ကြားချက်နဲ့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံမှုဖြစ်စမှန်ဖော်ထုတ်နိုင်ဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ကွင်းစင်းစစ်ဆေးစုံစမ်းမှုတွေအဆုံးသတ်တော့မှာဖြစ်ပါတယ်။ဒါပေမဲ့ကိုပါကြီးရဲ့မိသားစုဘက်ကတော့လာရောက်သက်တည်ထွက်ဆိုဖို့ပြက်ကွက်နေစေလို့သိရပါတယ်။ဒီအကြောင်းပြည်စုံကိုမဆုမွန်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။တမတော်ကနေပြစ်ခတ်မှုနဲ့တည်ဆုံခဲ့ရတဲ့ကိုပါကြီးရဲ့အမှုကိစ္စစုံစမ်းစစ်ဆေးဖော်ထုတ်ဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးဆောင်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ဟာမွန်ပြည်နယ်မော်လမြိုင်မြို့ကိုဒုတိယအကြိမ်မြောက်တွားရောက်ပြီးတော့၃ရက်ကြာကွင်းစင်စစ်ဆေးခဲ့ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာအမှုဖြစ်ပွားခဲ့တဲ့နေရာတက်သေးဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေတည်ဆုံမှုဖြစ်ခဲ့တဲ့တပ်ကတမတော်အရာရှိတွေနဲ့အတူပြန်တူးဖော်ခဲ့တဲ့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကိုစစ်ဆေးခဲ့ကြတာပါ။နောက်ဆုံးရရှိခဲ့တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အဲ၄ရက်နေ့ညအခင်းဖြစ်တဲ့နေရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကျွန်တော်အားလုံးစစ်ပါတယ်။နောက်အရာရှိအဆင့်တွေရောကျွန်တော်တို့ဆရာအဆင့်တွေရောရဲဘော်အဆင့်တွေရောကျွန်တော်အားလုံးစစ်ပါတယ်။အိုအနိကတာဝန်ရှိတဲ့အရာရှိတွေဆရာတွေရဲဘော်တွေကျွန်တော်စစ်ပါတယ်ပြီးရင်ကိုကဲမှုပိုင်းဆိုင်ရာမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းစစ်ဆေးတဲ့နေရာမှာပါပါတယ်နောက်တမတော်ကဖွဲ့စည်းတဲ့စုံစမ်းစစ်ဆေးခုံရုံးဥက္ကဋ္ဌဗိုလ်မှူးကြီးတဦးကိုလည်းကျွန်တော်တို့ခေါ်ယူပြီးတော့ဆက်ဆိုချက်တွေကျွန်တော်တို့ရယူပါတယ်ချက်လက်တွေပို့ပြီးတော့ခိုင်မာအောင်ကျွန်တော်တို့စစ်ဆေးတာဆောင်ရွက်ပါတယ်ကျမရေးဝင်ကြီးဌာနရဲ့ရင်ခွဲစစ်ဆေးချက်ကျွန်တော်တို့ရရှိပါတယ်။နောက်မူကင်းတပ်ဖွဲ့ရဲ့တပ်ခွဲစစ်ဆေးချက်အစီရင်ခံစာလည်းကျွန်တော်တို့မိတူရရှိပါတယ်။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကျွမ်းကျင်သူနဲ့ဖတ်ပြီးတော့ကျွန်တော်တို့ဘာသာပြန်နဲ့ဘာသာပြန်ပြီးတော့ကျွန်တော်တို့ထွက်ဆိုချက်မှတ်တမ်းတင်တာဆောင်ရွက်နိုင်ပါတယ်။ရင်ခွဲစစ်ဆေးချက်မှာတော့ရင်ရရှိတဲ့တနက်တရား၅ချက်ကြောင့်သိဆုံးတယ်ဆိုတဲ့အတည်ပြုချက်တစ်ခုပါရှိတာကျွန်တော်တို့တွေ့ပါတယ်။
အမှုဖြစ်ပွားခဲ့တဲ့မွန်ပြည်နယ်ကိုနှစ်ကြိမ်မြောက်တွားရောက်ကွင်းစင်စစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်မှာစစ်ဆေးမှုကအဆုံးသတ်တော်မှာဖြစ်ပေမဲ့လို့နိုင်ငံတော်သမ္မတကိုဓာတ်ရိုက်အစီရင်ခံစာတင်ပြနိုင်မှုအရေးကရကရှင်မိသားစုကိုလာရောက်တက်သေးထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့ပေမဲ့အခုချိန်အထိပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့အမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌကပြောပါတယ်
ထွက်ဆိုချက်တွေကတော့ကျွန်တော်တို့အားလုံးပေါင်းချုပ်ပြီးမှကော်မရှင်မှာတင်ပြရမယ်ဗျကျွန်တော်တို့ကတော့ဟိုနောက်တက်တော့ထပ်သွားဖို့တော့မရှိတော့ဘူးလို့ထင်တယ်ကျွန်တော်တို့လိုတဲ့သက်တွေကိုတော့ခေါ်ပေးစစ်မယ်လို့ကျွန်တော်တို့ဟိုမှာလည်းတခါလေးပြောခဲ့တယ်နောက်တစ်ခုကကျွန်တော်တို့လက်ရှိစစ်ဖို့ကတော့ယင်ကျွန်တော်တို့ကိုတိုင်ကြားတဲ့ကိုအောင်နိုင်ရဲ့ဇနီးဒေါ်တန်နာကတော့ကျွန်တော်တို့ခေါ်တာနှစ်ကြိမ်ရှိပြီသားနဲ့ခေါ်တာနှစ်ကြိမ်ရှိပြီနောက်တယ်လီဖုန်းနဲ့လည်းဆက်ပါတယ်ဒါပေမဲ့အခုချိန်ထိတော့လာရောက်ထွက်ဆိုတာမရှိဘူးဒီနေ့ကျွန်တော်တို့စာတစောင်ထပ်ထွက်ပါတယ်အဲ့တော့သက်တွေထဲမှာတော့အဓိကတော့လောလောဆယ်စစ်ဖို့ကြံနေတာတော့ဒေါ်တန်နာတယောက်ပဲကြံပါတယ်အစီရင်ခံစာနဲ့စစ်ဆေးချက်တွေကသမရာကြီးစီတင်ပြပါမယ်အဲ့ဒါနဲ့ဒီတိုင်းနဲ့တည်းပဲကျွန်တော်တို့စီရင်ခံစာအချင်းချုပ်ကိုတော့ယင်ပြည်သူကိုတင်ပြတဲ့အနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ
်ဒါဆိုရင်အခုလိုမျိုးအမျိုးသားလူ့ခွင့်ကော်မရှင်ဘက်ကလာရောက်တက်သေးထွက်ဆိုချက်ပေးဖို့ကရကရှင်မိသားစုဘက်ကဘာကြောင့်ညှင်းပယ်ရပါသလဲဆိုတာကိုတော့ကိုပါကြီးရဲ့ဇနီးဖြစ်သူမတ္တနာအတွက်တရလိုအကျိုးဆောင်ရှင်နေအဖြစ်လိုက်ပါဆောင်ရွက်နေတဲ့ရှင်နေဥရောပဆောင်းကအခုလိုပြောပြပါတယ
်သူတို့အခြေခံထားတာကလူတန်းသတင်းတော့ကိုပါကြီးပေါ်ကိုအောင်ကျော်နိုင်ကိုသတင်းစာတွေထဲမှာပါတဲ့အတိုင်း KKO ကဘူကြီးအောင်နိုင်ဆိုတဲ့ခေါင်းစဉ်အောက်ကနေစစ်ဆေးမှဖြစ်တော့လမ်းကြောင်းမမှန်နိုင်ဘူးလို့မတ္တနာခံစားတယ်ဒါနံပါတ်၁ချက်နမနေအခြေအနေနဲ့ကျွန်တော်တို့ပထမတစ်ချိန်လုံးကခေါ်စာကနေနဲ့ဆက်နိုင်တော့မှရောက်တယ်တနားရီအရောက်သွားတော်လေးပဲမတ္တနာဒီနှလုံးယောဂာနဲ့လေအစ်စိတ်တောင်တော့ခဏခဏပြင်ပကိုစိတ်ကူးထွက်ရတယ်ကြောက်ကဲ့ယောဂာလည်းရှိတယ်လက်တော့လင်းဖြစ်သူကရရက်ဆက်ဆက်ပတ်ခံထားရတဲ့အတွက်ခံစားချက်ပြင်းထန်နေတဲ့အချိန်မှာသူနဲ့ရှင်းနေဖြစ်တဲ့ကျွန်တော်ကိုပဲခွင့်ပြုမယ်တော့သူ့အတွက်အမျိုးသမီးပေါ်အဖြစ်နဲ့အိုးရှိတဲ့ရှိပွင့်လေးလူပွဲကြီးကမိမိတို့နီလာသိန်းတို့လည်းလက်မခံဘူး။နောက်ကျွန်တော်ရဲ့လက်ထောက်ရှင်ကြီးတရားလွတ်တော်ရှင်ကြီးဒေါ်ရီတက်ကိုလည်းလက်မခံဘူးလို့ပြောတဲ့အတွက်အစင်မပြေမှုတွေဖြစ်နေတာ။အခုဟိုရပိုင်းကခေါ်ပြန်နေဆိုတော့လည်းမတ်တန်တာအပေါင်းပြည့်ဆိုတော့ခေါ်ဆောင်မှုကပွင့်လေးမှုမရှိဘူးလို့မတ်တန်တာခံစားနေရတယ်။အဲအဲ့ဒီမှာကအခြေခံပြဿနာမှာကအငင်းပွားမှုဖြစ်တာ
။မ မိသားစုကအခုလိုအကြောင်းပြချက်ပေးတဲ့အပေါ်မှာ VOA ကနေပြီးတော့လူခွေကော်မရှင်ဒုက္ခရကိုပြန်ပြီးမေးမြန်းတဲ့အခါမှာတော့ DKB ရဲ့နိုင်ငံရေးဥဆောင်အဖွဲ့ KKO အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်ဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နောက်အလွတ်သတင်းနောက်ဖြစ်တဲ့မိသားစုဘက်ကတင်ပြထားတဲ့အချက်နှစ်ဖက်စလုံးကိုတေချာစုံစမ်းစစ်ဆေးနိုင်မှုကတော့ကာယကရှင်ဘက်ကကိုယ်တိုင်လာရောက်ထွက်ဆိုချက်ပေးမှအမှုစုံစမ်းစစ်ဆေးမှုမှာတိတိကျကျဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပါတယ်
ဂျပန်လွတ်တော်အမတ်များသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေဦးဆောင်ပြီး2010ခုနှစ်ရမွန်မဆစ်ဆေးဆုရှင်ဒေါ်ဆိုင်ရောကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်အောက်လွတ်တော်အစည်းအဝေးခန့်မှန်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံဝင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာငင်းချမ်းရေးနဲ့တိုင်းဒါရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဂျပန်လွှတ်တော်မတ်များသမဂ္ဂဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေ2010ခုနှစ်ရမွန်မဆစ်ဆေးဆုရှင်ဒေါ်ဆိုင်ရောကိုဖိတ်ခေါ်ပြီးတော့သတင်းစာရှင်းလင်းပွဲတရကိုနိုဝင်ဘာလ18ရက်နေ့ကဂျပန်အောက်လွှတ်တော်စည်းဝေးခန်းမှမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဒေါ်ဆိုင်တော်အနေနဲ့မြန်မာပြည်ငင်းချမ်းရေးလှုပ်ရှားမှုကိစ္စနဲ့စစ်ပြေသောကတဲ့အရေးကိစ္စတွေကိုတင်ပြဆွေးနွေးသွားတယ်လို့ Non-Profit Organization for Peace Affairs Writer မိုင်းကျော်ဦးက VOA ကိုခုလိုပြောပါတယ်။
မမပြရဲ့ငင်းချမ်းရေး process နဲ့ဖြစ်နေတဲ့အနေအထားတွေရောလက်ရှိဒုက္ခတွေနဲ့ပတ်သက်ပြီးကြီးကြီးတဲ့အနေအထားတွေလိုအပ်ချက်တွေရောအကုန်လုံးပေါ့နော်ဂျပန်လာရောက်ဆင်ကြတာလေငင်းချမ်းရေးစစ်စင်မှာရပ်နေတဲ့ဒုက္ခတွေဒီကလည်းအနေရကိုပြန်လို့မရတဲ့အနေအထားဖြစ်နေတယ်သူတို့ရှိပေါ့နော်ကျွန်တော်တို့ကြာမီနေတဲ့ဖြစ်နေတဲ့မှာစောင်းရရောက်တော့မယ်စောင်းရရောက်တော့မှကိုတို့တွေဆက်ပြီးတော့မှဒုက္ခတွေကအိမ်ပြန်နေတဲ့လမ်းမမြင်နိုင်သေးဘူးပေါ့နော်တိုက်ပွဲတွေလည်းတန်ဖြစ်လာတဲ့အပေါ်မှာကျွန်မတို့ဒီဂျပန်အစိုးရကိုသိအောင်ပေါ့နော်နောက်ပြီးတော့မှကျွန်မကိုယ်တိုင်ချူညီတဲ့အချိန်မှာသူတုံ့နေရတဲ့ခက်ခဲတွေကျွန်မတို့ကဘုရားဟိရလုံးမှာတို့ကြာမိတ်ဆောက်ဆောင်မှုတို့တိုင်းနာဒီလာဒီမှာဒီလုပ်ခဲ့တဲ့အတွေ့အကြုံလေးကိုလည်းဆိုင်ရိုက်ဂျပန်ကိုပြောပြတာ
ဒီသတင်းစာရှင်းလင်းပွဲကိုမြန်မာဒီမိုကရေစီရေးကူညီပေးရေးဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးကနေဦးဆောင်ပြီးတော့ဂျပန်နိုင်ငံရောက်မြန်မာတိုင်းဒါများနဲ့စုဖွဲ့ထားတဲ့ Non-Profit Organization for Free ဖွဲ့ကနေစုပေါင်းစီစဉ်မှုနဲ့ပြုလုပ်ခဲ့တာပါဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအထူးကအကူအညီပေးနေတဲ့နိုင်ငံဖြစ်တယ်လို့နောက်မြန်မာနိုင်ငံအတွက်အကူအညီပေးရမှာအယတားလူမှုဖွဲ့စည်းတွေကနေတစဉ်အကူအညီပေးဆောင်သွားဖို့ဆီယမ်မတ်တော်ဆိုင်ရော်ကတိုက်တွန်းပြောကြားသွားတယ်လို့မိုင်းကျော်ဦးကအခုလိုပြောပါတယ်
ပါအခုနာအများကြီးကျွန်တော်တို့မြန်မာနိုင်ငံရောက်နေတဲ့အချိန်မှာအထူးဒီဒုက္ခတွေနဲ့ပတ်သက်ပြီးလူသားချင်းပတ်သက်ပြီးပြည်နေတဲ့ဟာတကယ်များအပြည့်ရောက်ရောက်ဖို့အတွက်နဲ့အစိုးရလုပ်နေတဲ့ဒီ NPC သွားတာလဲတပိုင်းပေါ့နော်တိုက်ရိုက်ရတာလူမှုဝက်ကြီးတွေကိုပေးမယ်ဆိုရင်ပုံမှန်ခီးရောက်တဲ့အခါမျိုးတွေကိုဆက်မလဲရှင်းကြတာလေ
ဂျပန်လွှတ်တော်မှများတမကဥက္ကဋ္ဌမစ္စတာနာဂါဆာဝါမဆာဟာရူးဟာမြန်မာဒီမိုကရေစီရေးကိုအားပေးသူတယောက်ဖြစ်ပြီးမြန်မာရေးကိုစိတ်ဝင်စားသူတူလို့လဲမိုင်းကျူးကပြောပါတယ
်။သူကတော့ဒေါက်ချော့တဆိုင်မှာကျွန်တော်တိုင်းသားရေးစီရောလေသူတို့အာဏာရလိုက်တဲ့အချိန်မှာသူကပြည်နိုင်ရေးဝန်ကြီးတာဝန်ထမ်းဆောင်တယ်ဒီတိုင်းသားရေးတော့အဓိကသူပြောဆိုလှုပ်ရှားတာသို့တော်သူလဲကိုယ်တိုင်ကြည့်တယ်။နောက်ဆီယမ်မာလာပြောတဲ့အတွက်သူနောက်ပြီးတော့မှလွှတ်တော်မှာတင်ပြပြောဆိုတာသူတက်ဖို့အားဖြစ်သွားတာပေါ့နော်။သူကိုယ်တိုင်ကဟိုနေဆက်မှလည်းရောက်ဘူးတယ်ပြည်တွင်းမှာလည်းအချိန်ချင်းဝင်ပြီးတော့မှလေးလာတော့အမတ်ကတော့တော်တော်တိတယ်။သူကိုယ်တိုင်လည်းတချို့တလီလီဒီကြည့်တာမျိုးတွေရှိပါတယ်။
တိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့လက်နက်ကန်ပဋိပက္ခတွေနဲ့နိုင်ငံရေးပြဿနာရပ်တွေဟာဒေတာအတွင်းထွက်တဲ့တရားစာရတွေနဲ့ဆက်ဆံမှုရှိနေတယ်လို့လူမျိုးစုဆိုင်ရာကွေးရေးနဲ့ပတ်သက်လို့တိုင်းသားတွေနဲ့အစိုးရကြားလွန်ဆွဲပွဲဖြစ်နေတယ်လို့လည်းဒေါ်ဆိုင်ရော်ကနေစာရန်တင်တွင်ထောက်ပြခဲ့ပါတယ်။ဒါအပြင်အစိုးရနဲ့တိုင်းသားလက်နက်ကန်ဖွဲ့စည်းတွေ့ဆုံဆွေးနွေးရေးကိစ္စရပ်တွေမှာတိကျခိုင်မာတဲ့ကတိကဝတ်နဲ့နိုင်ငံရေးအရတွေ့ဆုံဆွေးနွေးပွဲကျင်းပဖို့သဘောတူညီချက်တွေမရသေးတယ်လို့မြန်မာနိုင်ငံရေးချင်းတွေဟာလည်းပြည်ပခအလွန်ကာလတို့မရောက်ရှိသေးကြောင်းဒေါ်ဆိုင်ရော်ကနေစီဝေးမှာတင်ပြခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အောက်လွှတ်တော်ဆောက်အုံစီဝေးခန်းမမှာပြုလုပ်ခဲ့တဲ့အခမ်းအနားကိုဂျပန်လွှတ်တော်မှတ်များတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရူးအပါအဝင်ဂျပန်နိုင်ငံကြားရေးဌာနကတာဝန်ရှိသူတွေအထက်အောင်လွှတ်တော်မှတ်တွေဂျပန် International Cooperation Agency ကတာဝန်ရှိသူတွေဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီခင်ဗျာ။အင်တာနက်စာမျက်နှာ website လိမ့်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။အဲ့ဒီမှာသတင်းတွေကိုလည်းပြန်လည်ဖတ်ရှုလို့ရပါတယ်ခင်ဗျာ။